အမေရိကန်နိုင်ငံအပေါ်2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရတာအတွက်အမေရိကန်အစိုးရကတာဝန်ရှိတယ်လို့ကမ္ဘာတဝန်းကလူအများစုယုံကြည်နေတဲ့အကြောင်းကုလသမဂ္ဂမှအီရန်သမ္မတမာမူအာခမာဒီနာချက်မိန်ကွန်းပြောကြားပြီးတဲ့နောက်မှာအမေရိကန်နဲ့တခြားအနောက်နိုင်ငံကကိုယ်စားလှယ်တွေကုလသမဂ္ဂစီဝေးခံမတွေကနေထွက်သွားကြပါတယ်။နယူးယောက်မြို့က World Trade Center မိုးမျော်အဆောက်အဦကြီးနှစ်ခုနဲ့ Pentagon စစ်ဌာနချုပ်အပေါ်အကြမ်းဖက်အဖွဲ့တစ်ခုကအသေးခံတိုက်ခိုက်တာလို့အမေရိကန်အစိုးရအဖွဲ့တာဝန်ရှိသူအများစုကပဲယုံကြည်နေကြတယ်ဆိုတာကိုမစ္စတာအာခမာဒီနာဂျက်ကကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းထဲမှာပြောသွားခဲ့ပါတယ်။ဒါအပြင်ကြာဆင်းနေတဲ့အမေရိကန်စီးပွားရေးအပေါ်အာရုံစိုက်ဖို့လမ်းလွဲတဲ့အနေနဲ့တခါဇီယွန်ဝါဒီအစိုးရလို့သူပြောတဲ့အစ္စရေးနိုင်ငံကိုကယ်တင်ဖို့အတွက်အမေရိကန်အစိုးရကပဲစက်တင်ဘာ17ရက်တိုက်ခိုက်မှုကိုစီစဉ်လုပ်ခဲ့တာဖြစ်နိုင်တယ်လို့လည်းအီရန်သမ္မတကမိန့်ခွန်းထဲမှာပြောသွားပါတယ်။ကိုရန်ကျမ်းစာအုပ်ကိုမီးရှို့ဖို့အမေရိကန်ကခရီးယန်ဘာသာရေးအဖွဲ့တစ်ခုစီစဉ်နေဆိုတော့စီစဉ်တာနဲ့ပတ်သက်လို့လည်းဒါဟာမိစ္ဆာဒိဋ္ဌိလုပ်ရဖြစ်တယ်လို့သူကဆိုခဲ့ပါတယ်။ကိုရန်ကျမ်းစာအုပ်ကိုရောဘိုင်ဘယ်တမန်ကျမ်းစာအုပ်ကိုပါကိုင်ပြီးတော့အီရန်ပြည်သူတွေဆိုရင်ဘာသာအယူနှမျိုးလုံးအပေါ်မှာလေးစားမှုရှိတယ်လို့လည်းပြောခဲ့ပါတယ်။အီရန်သမ္မတဟာအီရန်ပြည်သူတွေရဲ့စန္ဒမျှော်လင့်ချက်တွေကိုကိုစားပြုပြောရမယ့်အစားအခြေအမြစ်မရှိတဲ့လှုပ်ချံအတွေးတွေနဲ့ဂျူးမုန်တီးရေးတွေကိုရွေးချယ်ပြောဆိုတယ်လို့အီရန်သမ္မတမိန်ကွန်းပြောပြီးမကြခင်မှာပဲအမေရိကန်တို့ဘက်ကတုံ့ပြန်ခဲ့ပါတယ်။